င်းပြည်သားရင်းမြစ်မှာကျင်းပတဲ့ Easter ပွဲတော်တင်းငွေနဲ့ဝတ်ပြုဆုတောင်းပွဲမှာကပ္ပအကျက်အတဲတွေပြည်လဲရင်းနဲ့ညဉ့်ညင်းရေးပေါ်ပေါလာစေဖို့ပို့ရဟန်မင်းကြီး Francis ကအလေးနဲ့ဆုတောင်းစကားပြောကြားခဲ့ပါတယ်။ကာဇာဒေသမှာအပြစ်ခတ်ရဆက်ပြီးတော့အကျဉ်းသားတွေလဲလှယ်နိုင်ဖို့အပြင် Russia, Ukraine, Syria, Lebanon, Haiti, Africa နဲ့ Rwanda အရေးတွေမှာပဲပြည်တွင်းပဋိပက္ခတွေကြောင့်ထိခိုက်ပျက်စီးနေတဲ့မြန်မာနိုင်ငံပြန်လည်တင်းမြတ်ရေးလမ်းစာပေါ်ပေါလာစေဖို့အတွက်ကပ္ပအလေးနဲ့တိုက်တွန်းတောင်းဆိုသွားပါတယ်။စနေနေ့ညပိုင်းမှာကျင်းပခဲ့တဲ့ Easter ဖွပြုပွဲမှာနှစ်နာရီခွဲကြာတက်ရောက်ဆုတောင်းပေးခဲ့တဲ့ပိုရဟန်မင်းကြီးကိုတနင်္ဂနွေနေ့ Easter ပွဲတော်ဖွပြုဆုတောင်းပွဲမှာရှင်းရှင်းလင်းလင်းနဲ့တွေ့ရပါတယ်။ငယ်ရွယ်စဉ်ကအဆုတ်တပိုင်းစာထုတ်ခဲ့ရတဲ့ပိုရဟန်မင်းကြီးဟာဆောင်းနေတဲ့တွင်လုံးအသက်ရှူလာကြောင်ဆိုင်ရာကျမရဲ့ပြသနဲ့ရင်ဆိုင်ခဲ့ရတာပါ။တနင်္ဂနွေနေ့ဖွပြုပွဲကိုတက်ရောက်လာသူ3000လောက်ရှိမယ်လို့ Vatican နော်ကပြောပါတယ်။ခရစ်ယာန်ဘာသာဝင်တို့အထွတ်အမြတ်ထားတဲ့ဘာသာရေးပွဲတော်တစ်ခုဖြစ်တဲ့ Easter ပွဲတော်နေ့ဟာယေရှုခရစ်တော်ကားစင်တင်ကုမြတ်ခရရပြီးတော့ပြန်လည်ရှင်ပြန်ထမြောက်တဲ့အထိမ်းအမှန်နဲ့အဖြစ်ယုံကြည်ကျင်းပကြတာလည်းဖြစ်ပါတယ်။